နိုင်ဂျီးရီးယားနိုင်ငံမှာအစ္စလာမ်အစွန်းရောက်ဘိုကိုဟာရမ်စစ်သွေးကြော်တွေကလွန်ခဲ့တဲ့3နှစ်ကျော်ကလေးကသူတို့ဖမ်းဆီးထားတဲ့ခြေပုတ်ကကျောင်းသူလေး50ခန့်ကိုစနေနေ့ပိုင်းမှာပြန်ပြီးလွှတ်ပေးလိုက်တယ်လို့နိုင်ဂျီးရီးယားအစိုးရပြောခွင့်ရကပြောပါတယ်။ဒါဟာနှစ်နဲ့ချီပြီးနှိမ့်နှိုင်းမှုတွေလုပ်ခဲ့ပြီးတဲ့နောက်အများဆုံးတစုတည်းပြန်ပြီးလွှတ်ပေးခဲ့တာပါ။2014ခုနှစ်တုန်းကနိုင်ဂျီးရီးယားအရှေ့မြောက်ပိုင်းခြေပုတ်ရွာမှာရှိတဲ့အလယ်တန်းကျောင်းတစ်ချောင်းကနေအခုလွတ်လာတဲ့ကျောင်းသူလေးတွေအပါဝင်ကျောင်းသူပေါင်း220လောက်ကိုဖမ်းသွားခဲ့တာဖြစ်ပြီးသူတို့လွတ်မြောက်စေဖို့အတွက်ကမ္ဘာတဝန်းကကြိုးစားခဲ့ကြတာဖြစ်ပါတယ်။ဒီထဲမှာသမ္မတဂရုဟောင်းမီရှယ်အိုဘားမားနဲ့နာမည်ကြီးပုဂ္ဂိုလ်အတော်များများလည်းပါဝင်ပါတယ်။အဲ့ဒီထဲကကျောင်းသူလေးတချို့ထွက်ပြေးလွတ်မြောက်တာနဲ့တချို့ကိုကယ်ဆယ်နိုင်ခဲ့တယ်လို့အောက်တိုဘာလထဲမှာတော့ဆွစ်ဇာလန်နဲ့ ISRC နိုင်ငံတကာချက်ချင်းကြီးအဖွဲ့ရဲ့ဂျောင်းဝင်ညှိနှိုင်းမှုနဲ့ကျောင်းသူလေး22ဦးလွတ်မြောက်လာတာပါ။ဒါပေမဲ့195ဦးကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်။သူတို့လေးတွေဘေးမသေးရမ်းမခလွတ်မြောက်စေဖို့အတွက်ဒေတာထောက်လိုင်းရေးတွေကလည်းတရှင်ညှိနှိုင်းမှုတွေမပြတ်လုပ်နေပါတယ်လို့ပြီးခဲ့တဲ့လထဲမှာပဲသမရမိုဟာမာဒူဘူဟာရီကကြီးညာချက်ထုတ်ပြန်ပြီးပြောဆိုပါတယ်။2014ကစပြီးဘိုကိုဟာရမ်တွေပြန်မေးဆွဲဖမ်းဆီးခဲ့တဲ့မိန်းကလေးနဲ့ယောက်ျားလေးငယ်စုစုပေါင်း2000လောက်ရှိနေပါတယ်။သူတို့ကိုထမင်းဟင်းချက်ပြုတ်တာ၊လိန်ကျွန်ပြုတ်ခိုင်းစေတာ၊စစ်တိုက်တန်းနဲ့အသေးခံဘုံခွဲသမားတွေဖြစ်ပါခိုင်းစေနေတယ်လို့ Amnesty International လူခွင့်အဖွဲ့ကြီးကပြောတယ်လို့ဘိုကိုဟာရမ်တွေဟာ2018ပထမ3လအတွင်းမှာပဲလက်ချက်ဒေတာမှာတိုက်ခိုက်မှုပေါင်း28ကြိမ်လုပ်ခဲ့ပြီးဒီတိုက်ခိုက်မှုမှာကလင်းငယ်တွေကိုအသေးခံဘုံခွဲသမားတွေဖြစ်နေခိုင်းစေတာတွေ့ရတယ်လို့ UNICEF ကပြောပါတယ်။